ော်ဘုံမျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တွဋ္ဌရှင်များခင်ဗျာ AWR မြန်မာမျောလင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်တင်ငန်း935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကတဲ့အစည်းစနာရှင်ပြေလိုင်းလျှောက်တမဲ့တိမ်သိစို့ွယ်တို့ခန္ဓာကိုယ်ကို
မျော်လင့်ခြင်းတန်တော်တာရှင်များကိုအားရပျော်ရွှင်တဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်။သတ္တရှင်များရှင်။ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာလေးလာတွေ့ရှိမှုရဲ့လှုပ်ဝဲချက်ဆိုတဲ့ကျမ်းမာရေးအသိပညာပေးသတင်းစကားလေးကိုတင်ပြပေးသွားမှာဖြစ်ပါတယ်။သတ္တရှင်များရှင်။အရွယ်မရောက်သေးတဲ့လူငယ်တွေကိုကိုကိုတက်တည်တဲ့ဆေးကမှလေးကဖြစ်ရတဲ့အကြောင်းရင်းကသူတို့အနည်းနဲ့အလွန်မှအထီးကျန်ဝိုင်းပယ်ခံရတဲ့အတွက်ဖြစ်ပါတယ်။သူတေသနာပညာရှင်တွေရဲ့တွေ့ရှိချက်အရချစ်ချင်းမြတ်တာခေါင်းပါမှုဟာကျန်းမာရေးပြဿနာတွေဖြစ်စီပြီးသေရာကိုလဲစောစီပါတယ်။ဆွီဒင်လူမျိုးတွေကိုလေ့လာတဲ့အခါမှာယောက်ျားနဲ့မိန်းမ1900အသက်ကတော့29နှစ်နဲ့84နှစ်ကြားကို6နှစ်တာလေ့လာခဲ့ပါတယ်။သူတို့ရဲ့လေးချင်းတက်တည်မှုကထီးချံဝိုင်းပယ်ထားတဲ့အတွက်လို့သိရပါတယ်။ဒူကီတက်ကတူရဲ့လ ీల မှုအရနှလုံးရောဂါတွေအများစုကိုလ ీల တဲ့အခါလက်မထက်တဲ့သူတွေနဲ့ရင်းနှီးဆိတ်ချရတဲ့လူမရှိရင်သေဆုံးမှုနှုန်းကသုံးဆပူများပါတယ်။ဟာဗတ်တက်ကတူရဲ့တွေးရှိချက်မှာဆိုရင်တက်လက်ပိုင်းလူတွေဟာငယ်ရွယ်စဉ်အချိန်မှာမိဘနှစ်ပါးစလုံးရဲ့မေတ္တာရင်းနှီးနှွေးထွေးတဲ့ဆက်ဆံရေးမရတဲ့သူတွေကတော့တရားရာဂိုင်းတော့ယောဂဝေဒနာရဲ့ဖြစ်စီမှုကိုခံစားရပါတယ်။သတ္တရှင်များရှင်။ကျမတို့အနည်းနဲ့သူတစ်ပါးအပေါ်ချစ်ချင်းမေတ္တာတွေကိုပေးဖို့ရွေးချယ်နိုင်ပါတယ်။ဒါဟာဆိုရင်မိမိရဲ့ကျန်းမာရေးအတွက်သာမကဘဲသူတစ်ပါးရဲ့ကျန်းမာရေးကိုလည်းကောင်းစေပါတယ်။ငယ်ရွယ်တဲ့လူငယ်အများစုဟာဆိုရင်သူတို့ဖခင်ဖြစ်သူရဲ့နှွေးထွေးကျင်လာတဲ့ဆက်ဆံရေးသူတို့လေးတွေပေါ်မှာမရှိကြဘူးဆိုတာသတိထားမိကြပါရဲ့လားသူတို့လေးတွေရဲ့နှလုံးသားလေးတွေဟာချစ်ချင်းမေတ္တာဆုံးရှုံးရတဲ့အတွက်ပူဆွေးတာဝမ်းနည်းတာတွေနဲ့ပြေဝနေပါတယ်ဒါကြောင့်မို့လူငယ်အများစုဟာဆိုရင်မိဘတွေနဲ့ပြန်လည်အဆင်ပြေသင့်မြတ်အောင်အတူတကွကြိုးစားသင်ပါတယ်သောတာရှင်များရှင်ချစ်ချင်းမေတ္တာရဲ့သင်္ကေတ၅ခုရှိပါတယ်အဲ့ဒီသင်္ကေတတွေကတော့ချစ်ကြောင်အခိုင်မာပြောဆိုတာအတူတကွတွေ့ဆုံတာလက်ဆောင်ပေးတာလိုအပ်တာလေးတွေကိုလှူဆောင်ပေးတာပွေးဖက်တာတို့ပဲဖြစ်ပါတယ်။နောက်တစ်ခုထပ်ပေါင်းပြောရမယ်ဆိုရင်သူတစ်ပါးကပြောချင်တဲ့စကားတွေကိုဂရုတစိုက်နားထောင်ပေးတာပဲဖြစ်ပါတယ်။သောတာရှင်များရှင်တဦးတယောက်ပေါ်မှာမေတ္တာပြတာကဆုံးဖြတ်ချက်ချနိုင်တဲ့ခွန်အားကိုရရှိစေပါတယ်။ချစ်ချင်းမေတ္တာကမိသားစုကိုနှွေးထွေးမှုတွေပေးပါတယ်ရှင်။မိဘမေတ္တာကိုအမြဲရရှိနေတဲ့ကလေးတယောက်ဟာနာမကျန်းဖြစ်နေပေမဲ့မေတ္တာမရတဲ့ကလေးထက်အသက်ရှင်ဖို့အခွင့်အလမ်းပိုများပါတယ်။သတ္တရှင်တို့လည်းတဦးနဲ့တဦးပေါ်စိတ်မှန်တဲ့မေတ္တာခွင့်လွှတ်မှုတွေကိုထားရှိခြင်းအပြင်ကိုယ်စိတ်နှလုံးသုံးပါးစမ်းမပျော်ရွှင်ချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
Thank you.
တော်ဒရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို့
။ချစ်တော်တရှင်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပါ။မင်္ဂလာရှိတဲ့အချိန်ခါလေးမှာဒီနေ့မင်္ဂလာရှိတဲ့သတင်းစကားကိုဆက်လက်ခံယူကြပါစို့။ဘုရားသခင်ဖွင့်ပြတော်မူသောဗျာဒိတ်တော်ရဲ့ဗျာဒိတ်ကျမ်းရဲ့နှုတ်ကပတော်တွေကိုကျွန်တော်လေ့လာနေတာဖြစ်တယ်။ဒီနှုတ်ကပတော်တွေရာတို့ရှင်ကျွန်တော်အားလုံးအတွက်ဘဝစိတ်ချဖို့ရန်အတွက်ဘုရားသခင်ပေးပို့တော်စာလွှာလေးဖြစ်ပါတယ်။ဒီကြောင့်ဘုရားသခင်ထံကလာတဲ့နောက်ကပတော့ကိုကျွန်တော်အားလုံးကခံယူပြီးတော့ယနေ့လည်းပဲဆက်လက်ပြီးတော့ကျွန်တော်တို့ရဲ့ဝิญญည်ရဲ့တတ်တာကိုတိဆောက်ကြပါစို့ဆက်ကြဝရာကြီးကျွန်တော်တို့အရောက်တိုင်းစီမြင်တွေ့ရလိမ့်မယ်ဖခင်သခင်ဟာချစ်ချင်းမေတ္တာဖြစ်ပြီးတော့သူ့ရဲ့လမ်းစဉ်သာအကောင်းဆုံးဖြစ်ကြောင်းသိရလိမ့်မယ်ချစ်တော်မိတ်ဆွေတန်တဲ့ရလောင်းရိတ်ကိုကြောလွန်ပြီးတွေ့မြင်ရမယ်စိုးတမ်းမှုပြဿနာကိုလူတိုင်းအတွက်တစ်ခါတည်းနဲ့ဖြည့်ရှင်းပေးနိုင်ခဲ့ပြီဖြစ်တယ်ချစ်တော်မိတ်ဆွေပေါင်းတို့သို့တမ်းမှုတော့ရှင်ဒီဆက်ကြဝရာကိုနောက်တဖန်အပြစ်ဘဲတော့မှမတွေ့ကပ်နိုင်စေရကြောင်းအာမခံချက်ပေးနိုင်တဲ့တခုတည်းသောနိလန်ဖြစ်ပါတယ်ချစ်တော်မိတ်ဆွေပေါင်းတို့ဖခင်သခင်အားလို့ရှင်မိခွန်တိုင်းကိုအပြည့်ရစေခြင်းနဲ့တန်တရာတိုင်းကိုလည်းပဲဖြည့်ရှင်းသွားစေခြင်းပါတယ်မင်းဆရာတခုရှိတာကတော့ဘယ်လိုဖြစ်လို့ဒီကဘာမြေကြီးဟာဆက်ကြဝရာလုံးဆိုင်ရာတိုက်လံပွဲနဲ့ဝင်ရောက်ပတ်သက်ရတာလဲဒီကမ္ဘာဟာစာတန်ကိုပြစ်ချဖို့အတွက်တက်တဲ့လောက်ပဲဖန်ဆင်းထားတာလားသူရအုပ်ဆိုးမှုအောင်မလို့ရှင်ဝေဒနာခံစားဖို့ရန်အတွက်အပြစ်ဒဏ်ခတ်တာလားကမ္ဘာဦးကျမ်းမှာတော့ဘုရားသခင်ရဲ့ဖန်ဆင်းခြင်းဟာအလုံးကောင်းတယ်လို့ပြောပါတယ်မှန်ပါတယ်ချစ်တော်မိတ်ဆွေပေါင်းတို့ပထမဆုံးဖန်ဆင်းခြင်းခံရတဲ့လူသားအပါဝင်ပေါ့အေဒင်ဦးရင်ထဲမှာဆိုရှင်အရာရာဟာစုံလင်ခဲ့ပါတယ်ဒါပေမဲ့လည်းပဲဘုရားသခင်ကဆိုရှင်လူသားတွေကိုကောင်းကင်တမန်လိုပဲလွတ်လပ်မှုကိုပေးထားပါတယ်ဖယားသခင်ရဲ့စကားကိုနားထောင်ဖို့ရွေးချယ်နိုင်ပါတယ်။ဒါမှမဟုတ်ရင်လည်းပဲဖယားသခင်ထံကနေမှလို့ရှိရင်ရှောင်ခွာသွားဖို့လည်းပဲရွေးချယ်နိုင်ပါတယ်။အေဝဟာဆိုလို့ရှိရင်တားမြစ်ထားတဲ့ကောင်းမကောင်းတိကျွမ်းရာအပင်သားကိုရောင်လေလေနဲ့ရောက်သွားခဲ့တဲ့အချိန်မှာစာတန်ဟာသူ့ကိုယ်သူမွေးတကောင်လိုအယောင်ဆောင်ပြီးတော့သူ့ရဲ့လိန်လေစကားကိုဖြန့်ဖို့ရန်အတွက်အခွင့်ကောင်းယူလိုက်ပါတော့တယ်။အေဝဟာဆိုလို့ရှိရင်ဒီအပင်ရဲ့အသီးကိုစားရင်သေရမယ်ဆိုတာကိုဖယားသခင်ပြောခဲ့ကြောင်းမွေးကိုပြောပြပါတယ်။ဒါပေမဲ့လည်းပဲစာတန်ရဲ့အဖြေကတော့ကပောက်ချန်ခန်းကြီး3အပိုက်ငယ်4နဲ့5မှာသင်တို့သည်ဧကံမှန်သေရမည်မဟုတ်။အကြောင်းမူကားထိုအသီးကိုစားသောနေ့၌သင်တို့သည်မျက်စိပွင့်လင်းလျက်ကောင်းမကောင်းကိုသိ၍ဖယားသခင်ကဲ့သို့ဖြစ်လက်တန့်သည်ကိုဖယားသခင်သိတော်မူ၏။စာတန်ကမင်းငါးနောက်လိုက်ရင်ပို့ပြီးပြောရလိမ့်မယ်။ဘုရားသခင်ကဆိုရှင်မင်းတို့ရဲ့လွတ်လပ်ခွင့်ကိုကန့်သတ်ထားတယ်ဆိုတဲ့သဘောကိုပိုင်ပိုင်နိုင်နိုင်ပြန်ပြောခဲ့ပါတယ်။ဝမ်းနည်းစရာကောင်းတာကတော့အေဝနဲ့သူ့ရဲ့ယောက်ျားအာဒံဟာဒီလိန်လေလှည့်ဆောင်မှုကိုယုံလိုက်ပါတော့တယ်။ချစ်တော်မိတ်ဆွေပေါင်းတို့အဲ့ဒီရွေးချယ်မှုရဲ့ရလဒ်ကိုကျွန်တော်တို့ရဲ့ဝင်းကျင်အနံ့မှာဆိုရှင်မြင်တွေ့နေရပါတယ်။စာရန်ရဲ့ထွေပြားတဲ့နီးလန်းတွေဟာဆိုရှင်အေဒီထဲမှာဆိုရှင်မွေပုံစံနဲ့ကြော်ညာမျိုးနဲ့တော့အမြဲမဟုတ်ပါဘူးကျွန်တော်တို့တို့ရာဆိုရှင်ပုံကန်ချားနာတဲ့ကဘာတေချေပြက်စီးမှုတွေပြည့်နေတဲ့ကဘာပေါ်မှာဆိုရှင်နေနေကြတာဖြစ်ပါတယ်အာရန်နဲ့အေဝါဟာဆိုရှင်တားမြစ်ထားတဲ့အပင်ရဲ့အသီးကိုသူတို့ကဆိုရှင်စားပြီးတဲ့နောက်မှာအပြစ်နဲ့ပူပင်သောကကိုခံစားလိုက်ရပါတော့တယ်ဥယျာဉ်တော်ထဲမှာဆိုရှင်ဖရာသခင်ကြွလာတဲ့ခါမှာသူတို့ကဆိုရှင်ပုံရှောင်နေခဲ့တယ်အဲ့ဒီချိန်ကစားပြီးတော့ကျွန်တော်တို့လူသားတွေဟာပြေးပုန်းခဲ့မြဲဖြစ်ပါတယ်။အပြစ်ဟာဆိုရှင်ကျွန်တော်တို့ကိုဖျားသခင်နဲ့စိန်ကားစေပါတယ်။လူသားချင်းဆက်ကြမှာလည်းပဲစိန်ကားချင်းတိုက်ခတ်ချင်းတွေဖြစ်စေပါတယ်။ကျွန်တော်တို့ရဲ့မိဥဖာဥအပြစ်လုပ်လိုက်တဲ့ချိန်မှာပဲပထမဦးဆုံးတိုက်ပွဲရဲ့မျိုးစိတ်တွေသူတို့ရဲ့နှလုံးသားပေါ်မှာဆိုရှင်ပေါက်ရောက်ခဲ့ပါတယ်။လူသားရဲ့စိန်လုံးကိုအပြစ်တန်သိမ်းရောက်ခြင်းဟာဆိုရှင်မိသားစုရဲ့အနိုင်ကျင့်ဖိနှိပ်မှုတွေကပါပေါ်မှာတို့ရှင်ရန်လိုမုံတွီမှုတွေဖြစ်ရတဲ့အကြောင်းရင်းပါပဲချစ်တော်မိတ်ဆွေလူသားတွေဟာတို့ရှင်ဖယားသခင်နဲ့ကင်းဝေးစိန်ကားသွားတာနဲ့ပဲလူသားချင်းမှာလည်းပဲစိန်ကားမှုတွေဖြစ်ပေါ်လာပါတယ်ကပါပေါ်မှာစစ်အားပြိုင်မှုတွေဖိနှိပ်မှုတွေဖြစ်လာရတာဟာတို့ရှင်နှလုံးသားထဲမှာကိုတိုက်ပွဲရှိနေလို့ပဲဖြစ်ပါတယ်တော်လံပုံကန်တဲ့ကပါဖယားသခင်နဲ့ကွဲကွာခဲ့တဲ့ကပါဒါကြောင့်ဖျားနာမှုတွေဆင်းရဲမှုတွေခံစားနေရခြင်းဖြစ်တယ်ချစ်တော်မိတ်ဆွေ
ဒါကြောင့်လို့ရှိရင်ခြေကွဲဝမ်းနှဲမှုတွေနဲ့ငိုကြွေးဟစ်မှုတွေများပြားလာရပါတယ်ဒီချင်းရတို့ကြောင့်ပဲတေချင်းရတို့ချင်းကျွန်တော်တို့ရဲ့အနီးအနားမှာရှိနေတာအပြစ်ဟာလို့ရှိရင်စိတ်ပူပန်ခြင်းကြောက်ရွံ့ခြင်းဝေဒနာခံစားရခြင်းတေချင်းတို့ကိုဖြစ်ပေါ်စေပါတယ်ဒီအတွက်ဘယ်သူမှလို့ရှိရင်တာဝန်ရှိတယ်လေချစ်တော်မိတ်ဆွေပေါင်းတို့သခင်ယေရှုအသားပေးပြီးတော့ပြောခဲ့တဲ့ဥပမာတစ်ခုကတော့အဲ့ဒီအဖြစ်ကိုတွေ့ရမှာဖြစ်ပါတယ်ရှမသက်ခရစ်ဝင်ခန်းကြီး73ပိုင်းငယ်24မှာဆိုရှင်မျိုးစစ်ကျဲဖို့ရတဲ့အစဉ်သင်ဖြစ်တဲ့အချိန်ထိဘာမှအမှားယွင်းမရှိတဲ့လယ်မြေတစ်ခွက်အကြောင်းကိုခရစ်တော်ကဆိုရှင်ပြောခဲ့ပါတယ်များစွာသောရိတ်သိမ်းခြင်းကိုရှေ့ရှုရင်းပြိုးကျတဲ့လူမှန်တယောက်ကိုလည်းပဲပုံပေါ်ထားပါတယ်ဒါပေမဲ့ချစ်တော်မိတ်ဆွေတနေ့တစ်ချိန်မှာဆိုရှင်တောပင်အရိုင်းဝင်တွေဟာနေရတကမှာပေါရောက်နေလို့လှုပ်သားဟာတို့ရှင်မေကုံထုတ်လာပါတယ်ရှင်မတဲ့ခန်းကြီး73ပိုက်ငယ်29မှာတခင်ကောင်းသောမျိုးစစ်ကိုလယ်၌ကျဲတော်မူသည်မဟုတ်လောတောပင်တို့သည်အဘယ်ကဖြစ်သည်ဒါဟာတို့ရှင်လူတိုင်းလူတိုင်းရဲ့အသက်တာမှာတို့ရှင်တခါတလေရင်ဆိုင်ရတဲ့အခြေအနေတွေမှာမင်းနေချမေကုံမျိုးဖြစ်ပါတယ်ဖခင်တခင်ဟာတို့ရှင်တိတ်ကောင်းတယ်သူ့ရဲ့သားသမီးတွေအတွက်ကဘာကိုအကောင်းဆုံးပြင်ဆင်ထားပေးတဲ့မှန်ရင်ဘာဖြစ်လို့ဝမ်းနဲ့ချင်းတွေဖြစ်စေတဲ့တောပင်လိုပြဿနာတွေမြင်နေရတယ်ယေရှုရဲ့ဥပမာထဲမှာတို့ရှင်အဲ့ဒီမေကုံးကိုပြန်ဖြေတဲ့လယ်ရှင်ရဲ့စကားကရိုးရှင်းပါတယ်ချစ်တော်မိတ်ဆွေရှင်မတဲ့ခန်းကြီး73ပိုက်ငယ်28မှာတို့ရှင်အေရှင်ကဤအမှုကယံသူပြုတ်သောအမှုတည်းဟုဆို၏ဝေဒနာတွေကဘယ်ကလာသလဲဖြားနာမှုတွေယဉ်နာစရာတွေနဲ့ပူပန်မှုတွေကဘယ်ကလာသလဲ။သခင်ယေရှုရဲ့အဖြေကတော့ယံသူကလှုပ်လိုက်တာပဲလို့ဖြေကြားတာတွေ့ရမှာဖြစ်တယ်။ချစ်တော်မိတ်ဆွေပေါင်းတို့။ဖခင်သခင်ရဲ့လိုအပ်မှုကြောင့်မဟုတ်ပါဘူးချစ်တော်မိတ်ဆွေ။ကောင်းတဲ့မျိုးစေ့ကိုသူကျဲပါတယ်။ဖျားနာမှုဝေဒနာနဲ့သေခြင်းတို့ဟာဆိုရှင်သူကျဲလိုက်တာမဟုတ်ပါဘူး။ဖခင်သခင်နဲ့လူတို့ရဲ့ယံသူဟာဆိုရှင်ညအချိန်မှာလာပြီးတော့ဖြည့်ဆည်းခြင်းမျိုးကိုလာရောက်ကျဲလိုက်တာဖြစ်ပါတယ်။တမန်ကျမ်းစာကတော့အဲ့ဒီယံသူဟာစာရံပါလို့အမြဲတမ်းပဲဖော်ညွှန်းပြောဆိုနေပါတယ်။သူဟာဖရာသခင်ကိုစန့်ကျင်တော်လှန်ပြီးတော့အပြစ်ပြဒနာခတ်သိမ်းတို့ကိုပြစ်သွင်းတဲ့သူဖြစ်ပါတယ်ချစ်တော်မိတ်ဆွေ။ကျမ်းစာထဲမှာဆိုရှင်ပြောပြချက်ရနတ်ဆိုးဟာအများပြောနေကြလို့ယုံတန်းစကားပုံမြင်တဲ့ကခရင်ကွာကင်ထားတဲ့ပုံစံမျိုးမဟုတ်ဘူးချစ်တော်မိတ်ဆွေပေါင်းတို့။သူဟာအမှန်တကယ်ရှိပြီးတော့တကယ်ဝမ်းနဲ့စရာတွေဖန်တီးတဲ့သူဖြစ်ပါတယ်။သူဟာတို့ရှင်ပြေဝါစုံနေတဲ့ကောင်းကင်တမန်ကနေပြီးတော့ဖခင်ကိုပုံကံတဲ့တပုံဖြစ်လာခဲ့ပါတယ်။လူစီပါတို့ရှင်ကောင်းကင်တမန်သုံးစုတစုကိုတော်လန်ပုံကံဖို့ရန်အတွက်ဦးဆောင်ခဲ့ပါတယ်။နဂါးကြီးဟာကျဲသုံးစုတစုကိုဆွဲချခဲ့တယ်။ကောင်းကင်မှာတို့ရှင်ဖြောင်းမတ်တဲ့ကောင်းကင်တမန်တွေနဲ့သူတို့တိုက်ခိုက်ခဲ့ပါတယ်။အဲဒီကောင်းကင်တမန်သုံးစုတစုဟာတို့ရှင်ကောင်းကင်မှာနှင်ချခြင်းခံခဲ့ရပါတယ်။သူတို့ဟာဆိုရှင်ဒီကဘာအချိုရဲ့တကားကိုလာခောက်တယ်ဒီလိုမျိုးသူတွေအတွက်တကားကိုအမြဲပိတ်ထားဖို့ရတဲ့ဘုရားသခင်ကအလိုရှိပါတယ်စာဒန်တကားခောက်တာကိုအေးဝါကတုတ်ပြန်ခဲ့တယ်တကားကိုဖွင့်လိုက်တယ်စာဒန်ကအေးဝါကိုပြောခဲ့တယ်ဖခင်ဟာတရားများတောက်မှုမရှိဘူးမင်းတို့ရဲ့ပျော်ရွှင်မှုကိုချုပ်ချယ်တယ်ငါပြောတာကိုနားထောင်ပြီးတော့ဒီအသီးကိုစားရင်မင်းပေါ်ပြီးတော့ပျော်ရလိမ့်မယ်တဲ့သူမဟာဆိုရှင်တကားကိုဖွင့်လိုက်ပါတယ်အာဒန်ကပါလိုက်လျောတယ်အဲ့ဒီအတွက်အကျိုးရလတ်ကတော့အပြားအနာဝေဒနာစိတ်ရှုပ်ခြင်းနဲ့သိခြင်းတို့ပါပဲမိတ်ဆွေပေါင်းတို့ဒါနဲ့ပဲဒီကဘာဟာပုံကံခြားနာတဲ့ကဘာဖြစ်လာခဲ့ပါတယ်ဒါပေမဲ့သင်ကပြောမယ်ဘာဖြစ်လို့ဖျားသခင်ဟာတခုခုမလုပ်တာလဲလို့သင်ကမေးကောင်းမေးနေလိမ့်မယ်ချစ်တော်မိတ်ဆွေပေါင်းတို့အဲ့ဒီတုန်းကအေဒင်ဥယျာဉ်ထဲမှာပဲဖျားရှင်ကြွလာပြီးတော့ပုံကံတဲ့လူသားတွေနဲ့ဂရိဗြိဉ်တခုပြုတ်ခဲ့ပါတယ်အပြစ်ကြောင့်ဆုံးရှုံးခဲ့ရတာအားလုံးကိုသူပြန်လဲပေးရမယ်လို့ဂတိပြုခဲ့ပါတယ်။ဒါဟာတမန်ကျမ်းသာတွေကအကြီးအကျယ်ခန်းနာဆုံးဂတိများတဲ့ကဆိုရှင်တခုအပါဝင်ဖြစ်ပါတယ်ချစ်တော်မိတ်ဆွေ။ဘုရားသခင်ရဲ့ဥယျာဉ်တော်တွေကဆိုရှင်ဂတိသစ္စာဖြစ်ပါတယ်။ကပောက်ကြံခိုင်းတုတ်ပိုက်ငယ်15မှလို့ရှင်တင်နဲ့မိမကို၎င်းတင်ဤအမျိုးနွယ်နဲ့မိမဤအမျိုးနွယ်ကို၎င်းငါသည်ယံမျိုးဖွဲ့စေမည်တဲ့။သူဟာဆိုရှင်တင်ရဲ့ခေါင်းကိုကျိတ်လိုက်ပြီ။တင်ဒီသူဤဖနောက်ကိုကျိတ်လိုက်ပြီ။သူဆိုတာခရစ်တော်မေရှိယကြွလာလိမ့်မယ်လို့ညွှန်ထားတာဖြစ်ပါတယ်။အဲ့ဒီအခါတို့ရှင်အေရင်ဥယျာဉ်ထဲမှာပဲ မေရှိယဆိုင်ရာဂရိတော်ကိုပေးခဲ့ပါတယ်။စာတန်ရဲ့ခေါင်းကိုသူကျိတ်လိုက်မယ်။သေလောက်အောင်တိုက်ခိုက်မယ်ဆိုတဲ့အချင်းရာကိုတွေ့ရမှာဖြစ်တယ်။ဒါပေမဲ့လည်းပဲဖြစ်စဉ်ကခရစ်တော်ရဲ့ခြေဖနောက်ကဒဏ်ရာရလိမ့်မယ်။ချစ်တော်မိတ်ဆွေပေါင်းတို့စာတန်ကိုအဆုံးသတ်တိုက်ခိုက်တဲ့တိုက်ပွဲမှာဆိုရှင်သခင်ယေရှုကဆိုရှင်ကျေကွဲပွဲကရဏီရဲ့လက်ဝါးကားတိုင်ကိုရင်ဆိုင်ရမှာဖြစ်ပါတယ်။ဒါပေမဲ့လည်းပဲအဲ့ဒီရိုက်ချက်ဟာဆိုရှင်ကိုတော်ကိုအဆုံးသတ်သွားစေမှာမဟုတ်ပါဘူး။ရွေးနှုတ်ရှင်ကဲတင်ရှင်အသက်သခင်နဲ့ကြွလာတဲ့မင်းကြီးအဖြစ်အောင်နိုင်ခြင်းဟာဆိုရှင်ပြန်လဲရှင်ပြန်ထမြောက်လာမှာဖြစ်ပါတယ်
။ချစ်တော်မိတ်ဆွေပေါင်းတို့ကျွန်တော်အားလုံးကတည်ငှကလေးအတွက်ကျွန်တော်အသက်ရှင်တာမဟုတ်ဘူး။ထာဝရအတွက်အသက်ရှင်တာဖြစ်ပါတယ်။ထာဝရအတွက်မျှော်လင့်ချက်ရရှိဖို့ရန်အတွက်ထာဝရဖျားကိုအားကိုးမှထာဝရအတွက်မျှော်လင့်ချက်ရရှိမှဖြစ်တယ်။ဒါကြောင့်ထာဝရဖျားကသာလျှင်ကျွန်တော်အားလုံးအတွက်ယုံကြည်ကိုးကွယ်ရအရှင်သခင်ဖြစ်တယ်။ဒီဖျားသခင်ကိုကျွန်တော်အားလုံးကယုံကြည်ကိုးကွယ်ခြင်းပါလို့ရှင်သစ္စာရှိစွာနဲ့ယုံကြည်နိုင်ဖို့ရန်အတွက်ဒီနေ့ဗျာဒိတ်ကျမ်းကဆိုရှင်ကျွန်တော်ကိုဖျားသခင်ရဲ့အကြောင်းတွေကိုတင်ဆက်ပေးထားတာဖြစ်တယ်။ဒါကြောင့်ဖျားသခင်ရဲ့ကျွန်တော်ပေါ်မှာထားရှိတဲ့မေတ္တာနဲ့ဖျားသခင်ရဲ့အစီအမံတွေအားလုံးကိုတင်ဆက်နေတာဖြစ်တဲ့အတွက်ကြောင့်ဗျာဒိတ်ကျမ်းကိုကျွန်တော်လေ့လာတဲ့အခါမှာကျွန်တော်အားလုံးရဲ့အသက်တာကပုံမှုပြီးတော့ဝိညာဉ်ရဲ့အသက်တာမှာပို့ဆိုလို့ရှင်ပုံမှုကြီးထွားလာပြီးတော့ဖရားတရားရှိတဲ့အသက်တာနဲ့ရှင်းဆက်ပြီးတော့ရှင်သန်နိုင်ကြပြီးတော့မိသားစုတွေအမြဲပျော်ရွှင်နိုင်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်။ခြေတမိတ်ဆွေများအားလုံးပဲကောင်းချီးကျပါပါစေ
၄လိမ့်မှာနาศင်စရာပုံမြင်လက်ဆောင်အစီအစဉ်မှာတညင်လက်ညီချိုးပန်းကြတော့ခါဆိုရယ်ပုံမြင်လေးကိုမမဖြူနေကပြောပြပေးသွားမှာဖြစ်ပါတယ်ကွယ်တနေ့မှာဖခင်ကြီးကသူ့ရဲ့သားလေးသုံးယောက်ကိုခြံထဲမှာတစ်ပင်ကြီးသပင်ကိုခုတ်ခိုင်းဖို့အတွက်ပြောလိုက်တဲ့ကွယ်ကလေးတို့ကြီးဒီခါမှာကိုကြီးကဒီနေ့ကျွန်တော်အလုပ်များနေရဖြစ်ဖြစ်ညနေပိုင်းမှာလဲတငယ်ချင်းတွေနဲ့စက်တောင်ရိုက်ဖို့ချိန်ထားတာရှိတဲ့ဆိုပြီးပြောလိုက်တဲ့ကိုလက်ကလည်းခုနေ့ကကျွန်တော်လက်မောင်းနာသွားတယ်မပြောက်သေးဘူးဖဖေလို့ပြန်ပြောတာပေါ့ကွယ်ဒီတော့သူ့ဖဖေကဖဖေသိပါတယ်ကွယ်ဘဲဘက်လက်မောင်းနာတာပဲညာဘက်ကနေလွှတ်ဆွဲနိုင်တယ်လို့ပြောလိုက်တဲ့ဒီတော့ကိုလက်ကဖဖေကလည်းဗျာလက်မောင်းနာနေတော့ညာဘက်လက်မောင်းကိုတနာရတာပေါ့ဆိုပြီးဆင်ခြင်ပေးတာပေါ့တားငယ်လေးဖြစ်တဲ့ကိုလေးကလည်းတားကတော့လွှတ်တိုက်ရတာကိုနည်းနည်းမှမကြိုက်ဘူးဗျာအခြားအလုပ်ဆိုရင်တော်သေးရဲ့အဖေတငယ်ချင်းတွေနဲ့ငါစားဖို့ချိန်ထားတာဆိုပြီးပြန်ပြောတာပေါ့ကလေးတို့ရေညီငယ်လေးကလည်းကဲပါဗျာဘသူမှလွတ်မဆွဲဘူးဆိုရင်ตาလည်းမဆွဲတော့ဘူးဆိုပြီးပြန်ပြောတာပေါ့ဒီတော့သူတို့ဖဖေကကဲตาတို့ဒီအစီအစဉ်တိုင်းသွားပြီးကြော်ကြတော့ ဖဖေနဲ့မမေကတော့ဒီနေ့ညနေပျော်ပွဲစားထွက်ဖို့ကမ်းခြေမှာစီစဉ်ထားတယ်။ဒီတိကိုင်းတွေကိုရှင်းလင်းပြီးရင်သားတို့ကိုခေါ်သွားဖို့ဆုံးဖြတ်ထားတာ။ဒါပေမဲ့အဆင်ပြေမှသွားကြတာပေါ့ကွာဆိုပြီးပြန်ပြောလိုက်တာပေါ့။ကလေးတို့ရေညီကို၄ယောက်လည်းခြံထဲဆင်းသွားပြီးကိုကြီးကဖဖေတကယ်ပြောတာလားလို့ကိုလက်ကိုမေးလိုက်တယ်ကွယ်။ဒီတော့ကိုလက်ကအေးကွာတကယ်ပြောတယ်လို့ထင်တာပဲလို့ပြောလိုက်တဲ့ကွယ်။အဲ့ဒီအခါကိုကြီးကကန်းချီကိုသွားရရင်ပျော်စရာကောင်းမှာပဲစစ်တောင်ရိုက်တာကတော့ဘယ်တော့ဖြစ်ဖြစ်ရပါတယ်ကွာ။အော်ဒါနဲ့ကိုလက်မင်းလက်မောင်းကနာနေသေးလို့လားကိုကြီးကမေးလိုက်တဲ့ကွယ်ဒီတော့ကိုလက်ကထူးဆန်းတဲ့အကိုအခုသိပ်မနာတော့ဘူးလို့ပြောတဲ့ကွယ်ခလေးတို့ရေကိုလေးကလည်းကဲဒါဆိုရင်အဲ့ဒီအပင်ကြီးလဲသွားတဲ့နေရာကိုသွားကြည့်ကြရအောင်လို့ပြောတော့ကိုကြီးကလည်းဟုတ်တယ်သွားကြည့်ကြရအောင်လို့ပြောတဲ့ကွယ်ငယ်လေးကလည်းဒါဆိုရင်ကျွန်တော်လဲကူမှာပေါ့လို့ပြောရှာတာပေါ့ကလေးတို့သူတို့ညီကို၄ယောက်ဟာသူတို့တကယ်အလုပ်လုပ်မယ်ဆိုရင်နှစ်နာရီမကြာဘူးလာငါတို့တူတူလုပ်ရအောင်အခုပဲအလုပ်စားကြစို့ဆိုပြီးအားလုံးကသဘောတူလိုက်ကြတာပေါ့ကွယ်ကလေးတို့ညီကို၄ယောက်လွှကိုဖျက်တဲ့သူကဖျက်အကြီးအသေးကိုကြက်ရာကိုယူပြီးတစ်တုံးတစ်ကိုင်းတွေကိုဖျက်ကြဆွဲကြတဲ့ကွယ်တညီလက်ညီစူးစမ်းလောက်ကိုင်းနေကြတာပေါ့ကလေးတို့ဖခင်ကြီးကအိမ်ထဲကနေလမ်းကြည့်တဲ့အခါတာလီ၄ယောက်ကတိကိုင်းတွေကိုအတူတကွခုတ်ဖြက်ရှင်းလင်းနေတာကိုတွေ့လိုက်တာပေါ့ကွယ်ကလေးတို့ရေဖခင်ကြီးဟာမိခင်ရှိရာထမင်းစားခန်းကိုသွားပြီးမွန်လွယ်ပိုင်းမှာငါတို့မိသားစုအားလုံးပင်လယ်ကမ်းခြေသွားကြရအောင်မိကြီးရေအားရစရာတွေပြင်ဆင်ထားပြီးတော့ဒီအတိုင်းဆိုရင်သားလေးတွေနောက်တစ်နိုင်လောက်ဆိုရင်အလုပ်ပြီးမယ်အသင့်ပြင်ထားပြီးတော့လို့ပြောလိုက်တဲ့ကွယ်ကလေးတို့ရေနောက်ဆုံးမှာတော့ညီကို၄ယောက်ရဲ့စီးလုံးညီညွတ်စွာလှုပ်ဆောင်မှုကြောင့်တိကိုင်းတွေတစ်ပင်တွေကိုဖျက်ပြီးစနစ်တကျပြီးဆုံးသွားတဲ့ကွယ်သူတို့ရဲ့ဖဖေးကလည်းသူတို့ရဲ့ကြိုးစားမှုကြောင့်ဂုဏ်ပြုတဲ့အနေနဲ့ပင်လယ်ကမ်းခြေကိုပျော်ရွှင်စွာခေါ်သွားကြတာပေါ့ကွယ်ကလေးတို့အလုံးလည်းတငယ်ချင်းတယောက်နဲ့တယောက်ကူညီပြီးတော့ဖျားမှုတော်မှာပါဝင်ကြပါလို့မမကနေပြီးတော့စုမုံကောင်းတောင်းပေးလိုက်ပါတယ်ကွယ
်
တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူတာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656296336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်ဒေါက်တာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်။
တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။